ီကိုမင်းသွေးတစ်ကိုအဓိကမေးချင်တာကကိုမင်းသွေးတစ်က2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းလိုက်တဲ့အချိန်မှာပဲပထမဦးဆုံးအဖမ်းခံခဲ့ရတဲ့ဒီမိုကရေစီရေလှုပ်ရှားတဲ့သူတွေထဲမှာကိုမင်းသွေးတစ်လည်းတဦးပါဝင်ဖြစ်ခဲ့တယ်ပေါ့ဆိုတော့ထောင်ထဲမှာကိုမင်းသွေးတစ်တို့စပြီးတော့ဒီထိမ့်သိမ်းခံလိုက်ရတဲ့ဖမ်းခံလိုက်ရတဲ့အချိန်ကနေစပြီးတော့ပြန်ထွက်လာတဲ့အချိန်အထိပေါ့နော်ဒီဆရာနာရှင်အထူးသဖြင့်စစ်ကောင်စီလက်ထက်မှာအဖမ်းဆီးထိမ့်သိမ်းခံခဲ့ရတဲ့အနေအထားအခြေအနေနဲ့ပတ်သက်ပြီးတော့ကိုမင်းသွေးတဲ့အတွေ့အကြုံနဲ့ရှင်ပြီးတော့ပြန်ပြီးတော့အမားတို့နည်းနည်းရှင်းပြပေးပါရှင
်။ဟုတ်ကဲ့ပါဗျာ။ကျွန်တော်တို့ကဒီပထမဆုံးအဖမ်းခံတဲ့အထဲမှာပါတယ်။ပြီးတော့ဒီအဲ့အတုံးမှာလည်းဒီလွတ်တော်အမတ်တွေဝင်ကြီးကြီးတော်တော်များများပါတယ်။နောက်ဆာရေးဆရာကြီးရုပ်ရှင်တေယုဆောင်နာမည်ကြီးရုပ်ရှင်တေယုဆောင်တွေပါတယ်ပေါ့နော်။ပထမဆုံးအတုံးကတော့ကျွန်တော်တို့ကအရန်ဟိုမတင်ကျက်လိုက်ဘူး။ဒါပေမဲ့နောက်ပိုင်းထောင်ထဲကိုရောက်ပြီးတဲ့အချိန်မှာတော့ကျွန်တော်တို့တွေ့ခဲ့ရတဲ့တခြားလူတွေကြုံခဲ့ရတဲ့အခါတော့နောက်ပိုင်းကလေးမှာတော့တော်တော်လေးပြင်းပြင်းထန်ထန်စစ်ကြောကြီးလောက်ကြပ
ါဟုတ်ကဲ့ရှင်ဟုတ်ကဲ့ကိုမင်းတက်တက်ဆိုတာလေဒီကျမတို့ဒီတခြားလုံးပေါ့နော်ဒီထောင်နဲ့ဒီထိန်းသိမ်းစခန်းနေဆိုတာကဒီအတွေ့အကြုံတွေကမကြခဏဆိုသလိုကြုံခဲ့ရတဲ့အနေအထားရှိတယ်ဆရာနာသိမ်းပြီးတော့လေပထမဦးဆုံးဖမ်းခံခဲ့ရတဲ့အခါရှိတယ်ပေါ့ဆိုတော့ဒီခုဒီစစ်ကောင်စီလက်ထက်ဒီຫນွေဦးတော်လိုင်းရဲ့ဆန္ဒပြလှုပ်ရှားမှုတွေခုနပြောသလိုသူတို့ကနေဖမ်းလာခဲ့တဲ့သူတွေနဲ့ဂျားထဲမှာရှိတဲ့ထောင်ထဲအတွေ့အကြုံတွေမှာဆိုရင်ဘာတွေထူးခြားတာမျိုးဘာတွေများပို့ပြီးတော့မှရက်ဆက်ဒီကြမ်းကြုတ်တဲ့နှိပ်စက်မှုတွေလုပ်ခဲ့တာမျိုးတွေရောကြားခဲ့ရတာမြင်ခဲ့ရတာကြုံခဲ့ရတာရှိတယ်ရှင်ဒီတစ်ချိန်ဒီအထိမ့်သိမ်းခံရတဲ့အချိန်မှာ
သုံးလပိုင်းကစပြီးဒီတစ်ချိန်ကာလ၄လပိုင်းကာလနောက်ပိုင်းမှာဖမ်းဆီးခံရတဲ့သူတွေဟိုထောင်ထဲမှာကျွန်တော်တို့တွေ့တဲ့အခါယုံကြည်နေမှာတွေ့တဲ့အခါသူတို့ရဲ့ပြောပြချက်တွေကတော့အဲ့ရစပြီးတော့လေးလပိုင်းလောက်ကစပြီးပြင်းပြင်းထန်ထန်နှိပ်ကွပ်လာတယ်။အဲဆိုအထူးသဖြင့်ဒီ main ကလေးတွေ LGBT တွေနောက်ပြီးတော့ဒီចောင်းသားတွေထဲမှာနော်ရီရဲ့နာမည်ရှိပြီးတော့ចောင်းသားတွေရောဒီမှာကျွန်တော်အမှန်မှတ်မိတာဆိုလို့ရှိရင်ဒါထောက်လပိုင်း9လပိုင်းမိုးစကြနေတဲ့အချိန်မှာကျွန်တော်ဟိုယုံရင်းထွက်တော့ဟိုကျွန်တော်တို့အဲတက်တိုက်ထဲမှာထားတာတော့တခြားလူတွေနဲ့စကားမပြောအောင်ယုံရင်းထွက်မှာပဲကျွန်တော်တို့တယောက်နဲ့တယောက်စကားပြောလို့ရ။အဲဆိုကျွန်တော်လက်ထဲမှာဟိုကုန်းတို့တထုတ်ကင်ထားတယ်ဟိုပြန်ဝင်လာတဲ့အချိန်မှာဒီကလေးဒီဟိုလူငယ်တွေကိုကြွေးဖို့ပေါ့နော်သူတို့ကအထဲမှာကုန်းမစအောင်များများစားလို့မရအောင်ကျွန်တော်တို့တော့ထောင်ဝန်းတန်းကြီးကနည်းနည်းပတ်သေးတာလေတိတ်မပြောဘူးဆိုကျွန်တော်လက်ထဲကကုန်းကောင်းလေးတယောက်ကျွန်တော်နဲ့အတူယုံထက်တဲ့တယောက်ကောင်းလေးတယောက်ကိုကြီးကျွန်တော်ကလေးတရားလို့ကြည့်ပါဆိုတော့ကျွန်တော်လှမ်းပြလိုက်တဲ့အချိန်မှာသူလှမ်းယူတဲ့လက်ကညာဘက်လက်ကိုပြက်တန်ရလဲကောင်းကောင်းမချက်သေးဘူးကျွန်တော်ညီလေးမေ့ပါဖြစ်တာလဲဆိုအခုကျွန်တော်ရန်ကုန်ကယူကြီးဖွဲ့ရမှာဒါနဲ့ဖွဲ့နေမယ်တော့ပြောရင်ကျွန်တော်အဲ့ဒီအချိန်မှာမမှတ်မိတော့ဘူးပေါ့နော်ဆိုတော့ဘာဖြစ်လို့မင်းလက်ပြတ်နေရလဲလို့ဆိုတော့တန်ရရအောင်ဖမ်းတော့ရတယ်ဘုံကိုလည်းကျွန်တော်အဖမ်းခံရတယ် तू ကအပြင်မှာမရှင်လုပ်တယ်စစ်တပ်ဂိတ်ကိုကို तू ပစ္စတိုနဲ့တော့ပြစ်တယ်အဲပြစ်ပြီးတော့နောက်နှစ်ပတ်လောက်နေတော့ဖမ်းခံရတယ်စစ်ကြောရေးမှာကျတော့မင်းငါတို့ဒီကိုပြစ်တာဒီလက်ညှိုးနဲ့ပြစ်တာလားဆိုပြီးတော့အဲ့လက်ညှိုးဖြတ်တာပေါ့နော်ဆိုတော့ကျွန်တော်မင်းဘယ်လိုဖြတ်လဲမင်းဒါနဲ့ဖြတ်တာလားဘယ်လိုမျိုးဖြတ်လဲမလို့မဟုတ်ဘူးလေကျွန်တော်မျက်လုံးမိထားရောမသိဘူးဒါပေမဲ့ကျွန်တော်လက်ကိုချုပ်ပြီးတော့ဒီတမန်ကလေးပေါ်မှာတင်ထားပြီးတော့အဲ့ဒါကိုစစ်တပ်တွေကဝိုင်းနေကြတာလေဝိုင်းနေပြီးတော့ဒီအယိုးရဲ့အသားကြီးကြေွားပြီးတော့မှနှိမ်ရလောက်ပြစ်ထားလိုက်ပြီးတော့မှအဲ့လက်ကပုတ်လာပြီးတော့မှသူကဟိုခေါ်ပြီးတော့စစ်စေးကိုမှဖြတ်သေးတယ်လက်ကိုဖြတ်ပြီးတော့အဲ့တန်ရမကြက်သေးဘူးအဲ့လက်ဖြတ်ပြီးချက်ချင်းပြန်ခေါ်လာပြီးစစ်ကြောရေးဆက်လုပ်နေတယ်ကျွန်တော်ထောင်နဲ့ရောက်တဲ့အချိန်မှာဒီကျွန်တော်တွေ့တာသူ့လက်အနာပြက်ခါသားလေးပဲရှိတယ်။ဆိုတော့ဒီခလေးဆိုဘာပြောလဲဆိုငငယ်လေးပဲရှိသေးတယ်။19 20လောက်ပဲရှိသေးတယ်။ဘာပြောလဲဆိုအခုကြီးရဲ့ဒီကောင်လေးမသိရဘူး။ကျွန်တော်ထောင်လွတ်ဒီနေ့လွတ်မလက်ဖြတ်ပြန်တော်လာမှာပဲ။ကျွန်တော်လက်ညှိုးနဲ့ပြစ်လို့မရလဲကျွန်တော်လက်ခဏလေးတော့ပြစ်လို့ရသေးတယ်။ဆိုတော့ဟိုဒါကကျွန်တော်ရင်ထဲမှာမမရဖြစ်သွားတဲ့အတွေ့အကြုံ။နောက်တစ်ခုကတော့ဒီတန်စတာစီဒီမှာမိတယ်လို့ပြောတယ်ဒါတော့တက်တော့ဟိုသူတို့နဲ့အတူအခုတည်းကောင်ကြီးတွေကပြောတာပါမင်္ဂလာတောင်ညွန်းကအမှုတွေတချို့ရှိရယ်တန်ကအမှုတွေတချို့ရှိရယ်နောက်အလုံကအမှုတွေတချို့သူတို့ကမျိုးနဲ့မတူပြီမဲ့တဏှာရိုင်းမှာစုခန်းခံလိုက်ရတာပေါ့အဲ့ဒီသူတို့နဲ့အမှုတွေကောင်ကြီးယောက်ျားလေးနေကျွန်တော်မိန်းကလေးနေတော့ကျွန်တော်ကတိတ်စကားပြောလို့မရအောင်မတွေ့အောင်ဆိုတော့အဲ့အမှုတွေယောက်ျားလေးကဘာပြောလဲဆိုတော့အခုကြားမိနေလာတဲ့မိန်းကလေးဆောင်မှာပြီးခဲ့တဲ့ဟို3ရက်လောက်ကကိုယ်ကိုဆူဆိုက်လုပ်တယ်တန်တင်းကြမကြောက်ဘူးငါတို့ဒီဟိုတိုက်ဘက်ကဘာသိမ်းမှမကြောက်ဘာဖြစ်လို့လဲဆိုတော့ကျွန်တော်နဲ့အမှုတွေကလေးမှလေးတယ်အဲသူကနည်းနည်းဟိုလာပေါ့ကောနော်ဟိုအသက်လည်းငယ်တယ်မိန်းကလေးဖြစ်သူ့ကျင်းတော်ထဲမှာဆက်တော့ ဟိုလက်ထိတ်ခတ်ထားတယ်မျက်လုံးစီးထားတယ်တကိုယ်လုံးကိုအဝိစားအကုန်ချွတ်ထားမရေရခိုင်းထားတယ်အဲ့ဒီမှာအာဒီစစ်ကြောရေးစစ်တဲ့ဒီလူဒီကဟီးရနဲ့လူတွေဘယ်နှယောက်ဝင်လို့ထွက်မှမသိသူတရားမတည့်ရခိုင်းထားတာဆိုအဲ့ဒီစိတ်ဒဏ်ရာကဟိုဘယ်လောက်ထိရလာလဲဆိုထောင်ထဲမှာသူအဲ့လိုအစ်စ်ခံရတာကိုသူရဲ့တငယ်ချင်းအတူဖန်ခံလေးအမကြောက်ကြလေးတွေကိုသူနဲ့အတူဖန်ခံလေးအမဟိုပြောပြတယ်ပြောပြပြီးတော့ထောင်ရောက်တော့သူဘယ်သူမှစကားမပြောရဲတငင်းကြီးတစ်ပိုင်ပိုင်ဖြစ်တယ်နောက်ထောင်ထဲရောက်တော့ရေတံခွေးကိုပဇံနဲ့ကိုက်ဖြတ်ပြီးတော့အဲ့ရတယ်သူရဲ့လက်ကိုအင်တာရဲဝင်ပြီးမင်းမျိုးသမီးဆောင်မှာအင်တာရဲဝင်ပြီးတကောက်ကိုကြီးပလိုက်တယ်အဲသူ့ရဲ့ထွက်ပြီးသူ့လက်သူကင်ပြီးတော့ထဲမှာတတိလစ်နေတော့မှနောက်ဟိုအပေါ်သွားတဲ့အချင်းသူတခြားချင်းသူတွေတွေ့တော့သူ့ကိုဝိုင်းပွေပြီးတော့ဆင်းကိုပို့လိုက်ရတယ်ထောင်ကအဲ့တရင်ကိုဖုံးထားတယ်ဆိုတော့ဟိုကကျွန်တော်ကညီလေးအဲ့ဥစ္စာကိုတော့ဘယ်လိုပတ်ထားငါတို့မသေးသေးဘူးဆိုတော့တော်လိုင်းတစ်ချိန်ညံ့အောင်နိုင်တယ်အဲ့တော့ကြံဒီဓာရီကပြန်ပြီးတော့ပေါ်ထူရမယ့်ကိစ္စမျိုးဖြစ်တယ်။ဒီဟာဒီညီမလေးကိုပဲပြောပါတာ။ဟိုကိုယ့်ရဲ့ကိုယ်ကျင်တရားထိလိုက်တဲ့ကိစ္စမဟုတ်ဘူး။သူများကမတရားလုပ်တဲ့ကိစ္စဖြစ်တယ်ပေါ့။ဒါဟိုဘယ်လိုမဆိုပြန်ပြီးတော့ပေါ်ထူရမှာလို့ဆိုတာလဲ။သူ့အားပေးပေးပါဆိုတာ။ဟုတ်ကဲ့။ဒါကျွန်တော်စိတ်ထဲမှာအဗမရရရှိခဲ့တဲ့ဟာအဲနောက်တစ်ခုကတော့တန်လင်းမှာအခန့်ခန့်လေးကောင်းလေးတယောက်ဟိုအသက်19နှစ်အဲတန်လင်းအောင်ချမ်းလာမှနေရဲ့သူ့ကိုဖမ်းတော့ဒီကြောက်တန့်ဖြေပြောက်မှာဖမ်းတယ်။ gas တက်မှတ်ပဲရှိရဲ့အချိန်မှာသူတို့စိတ်ဟောက်ကိုဝင်စီးရယ်သူကအဲ့ရှိတဲ့ gas တန်းနဲ့ပဲပြန်ခံပြစ်တယ်အဲ့မှာဝိုင်းပြစ်လိုက်တဲ့အခါမှာသူ့ရဲ့ဒီခါတင်မဆုံယူတက်တဲ့ကိုတနတ်မှန်သွားကျွန်တော်နဲ့တွေ့ရချိန်မှာသူ့ခြေောက်တစ်ဖက်ကနေသွားတယ်ခြေောက်ကိုတစ်ဖက်ကိုခြေပြားထောက်ပြီးမှခြေောက်ကလည်းပဲညီရော့တယ်သူတတလုံးဒုက္ခိတဖြစ်သွားတယ်စေးုံကစေးကောင်းကူရလားဆိုတော့ထောင်နဲ့ရောက်တဲ့ဒီထောင်စေးုံမှာပဲနေရကောင်းကောင်းကူပဲမရခဲ့သူဆိုတတလုံးဒုက္ခိတဖြစ်သွားတယ်အတက်ကငင်းလေးပဲရှိသေးဘူး။ဒါမျိုးကတွေကတော့ထောင်ထဲမှာတော်တော်များများကြုံရပါတယ်။ဒါကျွန်တော်စိတ်ထဲမှာအမှတ်ရပါမယ့်ရဖြစ်နေတဲ့ကိစ္စကိုတင်ပြတော့
။ဟုတ်ကဲ့ရှင်ဟုတ်ကဲ့။ဒါကတော့ဒီထောင်ထဲမှာနှိမ့်မနှိမ့်ဆက်ခံရတာပေါ့နော်။ဆိုတော့ဒီတစ်ခေါက်ဒီစစ်ကောင်စီဘက်ကဘာတွေလှုပ်လာလဲဆိုလို့ရှိရင်ကိုဂျင်မီနဲ့ကိုဖြိုးစရာတို့အပါဝင်ပေါ့နော်။ဆရာနာရှင်ဆန့်ကျင်တဲ့သူတွေကိုတေတန်းစီရင်ချက်ချတာပေါ့။ဆိုတော့ခုန ABB ရဲ့စီရင်ရဆိုရင်ထောင်ထဲမှာဘယ်တရားနဲ့တူရှိတယ်။မျက်ွယ်ဒီတေတံချမှတ်ထားတဲ့လူတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးဒီထောင်ထဲမှာကိုချင်မီတို့ကိုဖြိုးစရာတော်တို့ကိုတေတံချခဲ့တယ်ကြိုးပေးခဲ့တယ်ဆိုတော့ဒီထောင်ထဲမှာအဲ့လိုမျိုးစိတ်သက်ရေးရပိုင်းရပါတော့ဒီလိုမျိုးကိုချင်မီတို့ကိုဖြိုးစရာတော်တို့အပါဝင်ဒီလိုလက်ရှိလည်းတေတံချမှတ်ခံရတဲ့လူတွေလည်းရှိတဲ့အခါကျတော့ဒါကဒီစစ်ကောင်စီဘက်ကစိတ်သက်ရေးရပိုင်းရဒီမိုကရေစီရေလှုပ်ရှားတဲ့သူတွေအပေါ်မှာဖိနှိပ်ဖို့ကြိုးစားတဲ့ထပ်ပြီးတော့မှရက်ဆက်ကြမ်းကြုတ်တဲ့နှီးတစ်ခုလို့ပြောလို့ရနိုင်ပါရှင့်
ဟုတ်ပါတယ်တကယ်ကျတော့ဒီအပြင်မှာရှိနေတဲ့ဒတိုင်းမြေလုံးဖြီးစည်းနှိမ့်ဆက်ခံရတဲ့အချိန်မှာအဲဒတိုင်းမြေလုံးအကျဉ်းချနေတဲ့အထက်မှာဒီစစ်ကောင်စီရဲ့အကျဉ်းထောင်ထဲမှာရောက်နေတာကရန်သူလက်ခုပ်ထဲကိုရောက်နေတယ်သူတို့တုံလို့တုံပေါက်လို့မှလိုလိုရတဲ့အချိန်မျိုးရှိတယ်အပြင်မှာနောက်ဆုံးဘာမှအဆင်မပြေတော့ရင်တော့အဲကိုကကိုကိုကြီးရှာစားလို့ရတယ်အထက်မှာရှိနေတဲ့ရဲဘော်တွေကတော့ဟိုထောင်ဝင်စာဖျက်လိုက်ပြီဆိုလို့ရှိရင်မိသားစုကအပြင်မှာဘလောက်ပဲချမ်းသာသည်ဖြစ်စေထောင်ဝင်စာဖျက်လိုက်ပြီဆိုရင်အဲဒီတိုင်းမဲ့ထောင်စာစားပြီးတော့မဝိုက်စားနေပဲရက်တည်နေရအဲထဲမှာမှတေတံချလိုက်တယ်ဆိုတာသူ့ကိုစိတ်ပိုင်းဆိုင်ရာအမြဲနေရောညာအောင်ညှင်းဆဲနေရဖြစ်တယ်ဒီကြားထဲမှာကိုချင်မီကိုဖြိုးစီရတော်လို့ဟိုပြစ်တဲ့စီရင်လိုက်တယ်ဆိုရယ်အဲတတိယကြိုင်ပေါ့နော်ကျွန်တော်မလွတ်လာခင်အချိန်မှာတော့ကကျွန်တော်တို့ကတက်တိုက်မှနေတယ်တေတံချတွေကိုနှစ်တိုက်ရဲ့နှစ်အရှိပေါ့နှစ်ရှိလို့ကျွန်တော်အတူကောက်ခေါ်တယ်အဲ့ဘက်မှာထားတယ်တတော်ပြီးတော့လိမ်မောရောင်ဒီဝစ်ပြီးဝင်လာတဲ့အချိန်မှာတချို့ဆိုရင်ကျွန်တော်သပင်ညှက်တဲ့အချိန်ကျွန်တော်တို့ယုံထွက်တဲ့အချိန်နဲ့သူတို့သပင်ညှက်ထွက်တဲ့အချိန်နဲ့တွေ့လို့ကြည့်လိုက်တကယ်ပြီးပြီးခလီလေးတွေပဲဖြစ်နေတာတွေ့ရတယ်နောက်ပြီးတော့တကယ်မိကောင်းဖခင်သားမိဒီဟိုမျက်နှာကနေဟိုစကားပြောဆိုဆက်ဆံတဲ့ပုံစံကတကယ်ဒူညီတတ်တယ်ဆိုတော့အဲ့ခလီလေးကိုဟိုလူတက်ကောင်ပေးတန်းချတယ်လူတက်ကောင်အကျန်းဖတ်သမားဆိုပြီးတော့ပေးတန်းချတာသူတို့ကတော့ဒီထဲမှာပျော်အောင်နေနေကြပြင်မဲ့ပြည်ထောင်စီရင်ဟိုမဖြစ်မနေပြည်ထောင်စီရင်တော့မယ်ဆိုတော့အဲဒီသတင်းစာရှင်းလင်းပွဲစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲကသတင်းထွက်လာတဲ့အချိန်မှာအကုန်လုံးချင်းထွက်ခဲ့တာလေသူတို့တယောက်နဲ့တယောက်အော်ပြောနေတဲ့အတန်းကြီးကျွန်တော်တို့မကြားရတော့ဘူးအကုန်လုံးကတိတ်ဆိတ်ပြီးတော့သူတို့နေလာညလာဟိုအသက်ခံရတော့မယ့်အချိန်ဆိုတော့ဒါစိတ်ပိုင်းဆိုင်ရာအရာခန္ဓာကိုယ်ညှိမဲ့နှိမ့်ဆက်ပြီးတော့ထောင်ထဲထည့်တယ်နောက်စိတ်ပိုင်းဆိုင်ရာအရာပါထပ်ပြီးညှိမဲ့နှိမ့်ဆက်တဲ့သဘောဖြစ်ဒီထဲမှာဆိုတချို့တွေကသူတို့ရဲ့ရေဘော်ရေဘော်ဒါမှမဟုတ်ဟိုအပြင်ကသူတို့နဲ့ခဏတစ်ဖြုတ်တွေ့လိုက်ရတယ်ကျင်းသားတွေကလမ်းမှာလာ ကဲဒီသူမှတ်တည်ကဲအိမ်အမြတ်မူပါတယ်အားလုံးကတော့ဒါတော်တော်များများဗုဒ္ဓဘာသာကြီးဖြစ်တဲ့ခါကြောင့်အမြတ်မူရင်သူတို့မကြုတ်ဘူးနောက်ဆုံးဟိုဒီဟိုတက်စီဘောကဟိုတေးဘောကရှိနေနေပေါ့အဲ့ဒီဘောကနဲ့သူတို့တော်နိုင်လို့ရတယ်လက်ရှိဒီခန္ဓာကိုယ်ဒီဘောကနဲ့တော့သူတို့ဟိုပိတ်လောက်ထားတယ်တက်ပြစ်ခံရတော့မယ်ဆိုတော့သူတို့ဆက်တော်နိုင်လို့များအဲ့ကြောင့်အမြတ်မူပါနဲ့ပေါ့သူတို့မိသားစုပါပြီးပါအကယ်၍ဒါတယောက်တည်းရဲ့သဘောဆက်တာပုံမှုဆိုတာကိုလည်းသူတို့သတင်းစကားမဖြစ်ပြောင်းရောက်ပါတယ်ပေါ့နော်အဲ့လောက်ထိတော်လည်းအတွက်စိတ်နဲ့ပြင်ဆင်တော်မင်းများ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကိုမင်းတက်တက်လည်းဒီထောင်ထဲမှာမကြခဏဆိုသလိုထိမ့်သိမ့်ခံထားဖို့လည်းသူတယောက်နေနေဒီစစ်ကောင်စီလက်တက်မှာပြီးခဲ့တော့ကပသိမ်ထောင်မှာဆိုရင်လည်းဒီထောင်ထဲမှာရိုက်နှက်တာတွေရှိတယ်နောက်ဒီဖအံထောင်တို့ဒီနေထောင်တွေမှာဆိုရင်လည်းဒီလိုမျိုးဝင်ပြီးတော့မှထောင်ဝင်နှန်းတွေရိုက်တာနှက်တာတနက်နဲ့ပြစ်တာပြီးတော့ဒီလူအသက်သေးဆုံးတဲ့အထိဖြစ်ခဲ့တာတွေရှိတယ်ဒီခုလက်ရှိအင်းစိန်ထောင်မှာဆိုလို့ရှိရင်လည်းဒီလိုမျိုးဒီနေကြီးရက်ကြီးတွေမှာဒီထောင်ထဲမှာရှိနေတဲ့နိုင်ငံရေးကျင်းသားတွေကအပြင်မှာရှိနေတဲ့လူလူနဲ့အတူတူထပ်တူလှုပ်ရှားမှုတွေကိုအချိန်နဲ့တပြေးညီအတူတူလှုပ်ကြတဲ့အခါမှာထောင်ဘက်ကနေပြီးတော့ဒီညှဉ်းပန်းနှိပ်စက်မှုတွေရိုက်နှက်တာတွေနောက်ဆုံးတပ်ဖြတ်တဲ့အထိရှိလာနေတဲ့အနေအထားမျိုးတွေရှိတော့ဒီထောင်ထဲမှာဒီတစ်ကြိမ်ဒီစစ်ကောင်စီဘက်ကအထဲထဲမှာဒီအချင်းသူကျင်းသားတွေအထူးသဖြင့်နိုင်ငံရေးကျင်းသူကျင်းသားတွေပေါ်မှာဆက်ဆံမှုတွေခုနပြောလို့သူတို့ရဲ့ဖမ်းဆီးနှိပ်စက်ဒီညှဉ်းပန်းမှုတွေကဘလောက်တိုင်းတာထိမှဆိုးရတဲ့အခြေအနေမျိုးတွေရှိခဲ့တယ်လို့ကိုမင်းတွေ့တဲ့ကြုံခဲ့ရတာမျိုးကြားခဲ့ရတာမျိုးရှိလဲရှင
့်ကျွန်တော်လည်းအတူနေခဲ့တဲ့အချိန်မှာဒီ88မျိုးဆက်ကျောင်းသားဟောင်းကြီးရှိတယ်။နောက်ခေတ်ဆက်ဆက်ထောင်ချပြီးလူကြီးတွေလည်းရှိခဲ့တယ်ဘော။အဲအတူတူထောင်ထဲမှာလူနေခဲ့ရ။အဲသူတို့ရဲ့ပြောပုံအရဆိုတော့ဒီတစ်ချိန်ကအဆိုးဆုံးပဲဖြစ်တယ်။88တော့အဲ့လောက်မဆိုးဘူး။88ကကိုလုတ်တယ်ဆိုကိုပဲခံရ။မိသားစုကိုဒုက္ခပေးရတော့အနေနဲ့အများရှိပြင်းတယ်။ဒီလောက်မပြင်းတာဘော။အခုကတော်တော်ဆူဆူဝါဖြစ်သွားတယ်ဘော။သူတို့တုံ့နှက်ချက်ရဆိုချင်းဒီတစ်ချိန်စစ်ကောင်စီကတမိုင်းမှာအဆိုးဆုံးဖိနှိပ်တာမျိုးလုပ်တယ်သူတို့ဘက်မှာတော့ဘာမှမရှိတော့ပဲအကုန်ရှိမြအကုန်လုံးတုံ့ပြီးတော့လုပ်နေတာဖြစ်တယ်ဘောဒါဟိုအတူတူနေခဲ့တဲ့သူတွေကြုံရတာဟိုကျွန်တော်တို့လည်းတော်တော်များများအထက်မှာတွေ့ရခါမှာဒီ silent strike ဆိုလို့ချင်းလည်းအပြင်မှာ silent တပိတ်လုပ်တဲ့အချိန်မှာအထက်မှာတက်တော့ထမင်းမယူပဲနဲ့အကုန်လုံးတိတ်ဆိတ်နေကြတာအဲ့ကလာညနေပိုင်းကျတော့ဒါပြီးလည်းပြီးရောသူသစ္စာတစ်ချိန်နေတော်လိုင်းတစ်ချိန်နေဆိုကြတဲ့အခါမှာထောင်ကရောက်80ကျော်လုံးကိုတီးတန်းထောင်ကနေပြီးတော့ထောင်မကြီးကိုခေါ်လာပြီးတော့ထောင်သူကစာပြီးလက်ခေါင်းပေါ်လက်တင်တန်းစီပြီးသွားတယ်ဝန်ထမ်းတွေကပညာတန်းမှာပညာတန်းစီထားပြီးတော့ဒုတ်တွေကိုင်းပြီးစောင့်တယ်ထောင်သူကစာပြီးတော့ main gate ထိဒီအင်းစိန်ထောင်ရဲ့တဝက်အချင်းဝက်တလောက်လမ်းလျှောက်ဖြတ်ခိုင်းပြီးတလမ်းလုံးရိုက်သွားတာဒီရောက်80လုံးလုံးရိုက်တာဆိုတော့ကျွန်တော်တို့ဝန်ထမ်းတွေအချင်းချင်းပြောတဲ့ဟာပြန်ကြားရတာရိုက်ခံရတဲ့လူတော့မသိဘူးလေငါတို့တော့မှတန်ကြီးစေးငါတို့လက်တီတော့တန်ကြီးစေးလူရဆိုအဲ့လောက်ထိဖိနှိပ်တာပေါ့အဲ့တော့ဒီတစ်ခေါက်ကတော့အဆိုးဆုံးပါပဲ